မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ် February လ14ရက်ကြာတာပရင်းနေ VOE American အတန်းရဲ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်လေတပ်ကထောက်လိုက်ရရှိဟောင်းတူးကိုအီရန်နိုင်ငံအတွက်တရှိုလွတ်မှုနဲ့အမေရိကန်တရားရေးဌာနကတရားစွဲဆိုလိုက်ပါတယ်မလေးရှားနိုင်ငံကိုရေချောင်းကနေသွားဖို့ကြိုးစားကြတဲ့ရိုဟင်ဂျာ40ကျော်ကိုတားဆီးနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပြသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာတော့မောင်နှုံးမြို့နယ်မြောက်ပိုင်းကနေကြားဆောင်ရဲကင်းတစ်ခုမနေ့ညကတိုက်ခိုက်ခံခဲ့ရတယ်လို့ဆိုပါတယ်
တဘိုးရဲ့ညစင်နိုင်ကနေစားပြီးတော့ဖြစ်တာမနေ့၄နိုင်လောက်မှတဘိုးရပြီးရတယ်တဲ့ဒေသခံလူကြီးဆိုကြတော့
မောင်နှောမြို့နယ်မှာဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလာထွန်းကျော်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့တက်ဆက်သေးမှာပဲထိုင်းမြန်မာနယ်စပ်မှာ RCSS SSA တက်စခန်းတချို့တိုက်ခိုက်ခံရတဲ့အကြောင်းနဲ့ဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်ပြည်သူလူထုအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းစတဲ့သတင်းလွှာတွေအပြင်နိုင်ငံတကာသတင်းလွှာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်အမေရိကန်လေတပ်ကထောက်လိုင်းရရှိအောင်တူးကိုအီရန်နိုင်ငံအတွက်တရှိုလွတ်မှုနဲ့အမေရိကန်ကအရေးယူလိုက်ပါတယ်လွန်ခဲ့တဲ့6နှစ်လောက်ကလေးကအီရန်နိုင်ငံကိုဘက်ကူပြောင်းသွားတဲ့အမေရိကန်လေတပ်တပ်မြင့်ထောက်လိုင်းရရှိအောင်မော်နီကာအယ်ဖရစ်ဝက်တာစစ်ပဆင်ရလေးဝက်သတင်းတွေကိုအီရန်ဆွေးအပ်ထံပေးအပ်ခဲ့မှုသူ့ရဲ့လုပ်ဖို့ကံပဲတွေကိုအီရန်ကထောက်လိုင်းရမှာပူးပေါင်းကူညီမှုတွေနဲ့တရားစွဲလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကမနေ့ကကြေညာလိုက်တာပါအသက်39နှစ်အရွယ်ထောက်လိုင်းရရှိအောင်ဟာအထူးစစ်မြင့်စစ်ပဆင်ရသတင်းစုစားမှုစနစ်တစ်ခုရှိနေတဲ့အကြောင်းနဲ့အမေရိကန်ထောက်လိုင်းရရှိသူနဲ့ပတ်သက်လို့လည်းအီရန်ထောက်လိုင်းအေဂျင်စီတွေကိုသတင်းပေးခဲ့တဲ့အကြောင်းစွပ်စွဲခံထားတာဖြစ်ပါတယ်သူနဲ့ဆက်သွယ်လှုပ်လှုပ်ခဲ့သူဒါမှမဟုတ်လုပ်ဖို့ကံပဲအမေရိကန်ထောက်လိုင်းရေး၈ရောက်ထက်မနည်းကိုလည်းအီရန်ထောက်လိုင်းရေးဌာနတွေကထောက်လိုင်းရမှာအကူအညီပေးမှုတွေနဲ့အရေးယူခံထားတာပါသူကိုဖောင်းရမ်းထုတ်ထားရမယ်လေအခုချိန်ထိဖမ်းမမိသေးသလိုအီရန်နိုင်ငံမှာနေထိုင်နေတယ်လို့လည်းယူဆထားပါတယ်အီရန်ကနိုင်ငံကအထူးတပ်တစ်ခုဖြစ်တဲ့တွန်လိုင်းပြည်ဆောင်တပ်ဖွဲ့တွေအလုပ်လုပ်နေတဲ့အီရန်နိုင်ငံသား၄ယောက်ကိုလည်းအမေရိကန်ထောက်လိုင်းရရှိအောင်ရဲ့လုပ်ဖို့ကံပဲတွေကိုပြစ်မှတ်ထားထောက်လိုင်းခဲ့တဲ့2014-2015ခုနှစ်အတွင်းပူပေါင်းကြံစည်မှုကွန်ပျူတာစနစ်တွေကိုပေါက်ထွန်းတက်ခတ်မှုကိုယ်ရေးကိုယ်တိုင်ချက်လက်တွေကိုခိုးယူမှုတွေနဲ့တရားစွဲဆိုခဲ့တာပါ
အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေနောက်တစ်ကြိမ်ထပ်ပြီးရပ်ဆိုင်းမဲ့အခြေအနေကနေရှောင်ရှားနိုင်ဖို့အစိုးရအသုံးစရဥပဒေကြမ်းကိုဒီကနေ့လွှတ်တော်မှာမဲခွဲကြမှာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာအတားအဆီးတွေကာယံဖို့နဲ့လုံခြုံရေးတိုးမြင့်ဖို့အသုံးစရတွေကိုဥပဒေကြမ်းထဲမှာထည့်သွင်းထားပါတယ်။အသုံးစရဥပဒေကြမ်းကိုညှိနှိုင်းရေးဆွဲခဲ့တဲ့ Republican နဲ့ Democrat လွှတ်တော်အမတ်တွေပါတဲ့အထူးကော်မတီကဗုဒ္ဓဟူးနေ့ညပိုင်းရောက်တဲ့အထိနယ်စပ်လုံခြုံရေးကိစ္စအဆုံးသက်သဘောတူညီမှုရဖို့ညှိနှိုင်းပြင်ဆင်ခဲ့ကြတာပါ။နောက်ဆုံးအပေးအယူလို့သဘောတူခဲ့ကြတဲ့ဥပဒေကြမ်းမှာသမ္မတဒေါ်နယ်ထရမ့်တောင်းနေတဲ့တိုင်းကာစီဒေါ်လာ 5.8 ဘီလီယံကိုအပြည့်ပေးမထားပေမဲ့နယ်စပ်မှာကီလိုမီတာ60အထိအတားအဆီးကာယံဖို့အသုံးစရိတ်ဒေါ်လာ 1.3 ဘီလီယံခွင့်ပြုထားပါတယ်။အဲ့ဒီထဲမှာနယ်စပ်အဝင်ထွက်ဂိတ်တွေမှာစစ်ဆေးတဲ့စနစ်နည်းပညာတွေကိုအစင်မြင်ဖို့အကောက်ခွန်အရာရှိတွေပို့ထားဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့စတဲ့အစီအစဉ်တွေလည်းပါဝင်ပါတယ်။ဒီဥပဒေကြမ်းကိုစနေနေ့မကူးခင်လွှတ်တော်မှအတည်ပြုပြီးသမ္မတထရမ့်လက်မှတ်ထိုးမှသာအစိုးရလုပ်ငန်းတွေရပ်ဆိုင်းတဲ့အခြေအနေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။သမ္မတထရမ့်ကတော့ဒီဥပဒေကြမ်းကိုလက်ခံမဲမခံဘူးမဆုံးဖြတ်ရသေးဘူးလို့ဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့အစိုးရလုပ်ငန်းတွေရပ်သွားမှာမလိုလားတဲ့ပုံမျိုးကိုလည်းသမ္မတကပြောကြားခဲ့ပါတယ်
။ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အမေရိကန်အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရမ့်ကိုပြစ်တင်ပြောဆိုလိုက်သလိုယမန်နိုင်ငံမှာတိုက်ခတ်နေတဲ့ဆော်ရီဦးဆောင်တဲ့ညီမောင်အဖွဲ့ကိုစီးရဲကူညီတွေဖျက်ထားဖို့မဲခွဲဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ248မဲကန့်ကွက်မဲ189မဲနဲ့မနေ့ကမဲခွဲဆုံးဖြတ်ခဲ့တဲ့အောက်လွှတ်တော်မှာဆက်စုနှစ်တွေအတွင်းပထမဆုံးအကြိမ်ဖြစ်ဆေးရနာအဲ့ဥပဒေကိုအသုံးပြုခဲ့တာပါဥပဒေချမ်းကတော့ပြီးခဲ့တဲ့နှစ်ထဲမှာအလားတူအစီအစဉ်တွေကိုအတည်ပြုထားတဲ့ထက်လွှတ်တော်မှာဆက်လက်ဆွေးနွေးဆုံးဖြတ်မှာဖြစ်ပါတယ်အောက်လွှတ်တော်မှာအတည်ပြုခဲ့တဲ့ဥပဒေမူကြမ်းကိုထက်လွှတ်တော်မှာပါအတည်ပြုခဲ့မယ်ဆိုရင်တော့အင်ဂျီရောကပယ်ချမှာဖြစ်တဲ့အကြောင်းလဲသတိပေးထားပါတယ်ယမန်နိုင်ငံမှာအီရန်ကအားပေးထောက်ခံနေတဲ့ဟူသီသဘုံတွေကိုဆော်ရီကဥဆောင်ပြီးတိုက်ခတ်နေတဲ့ညွန်မောင်းတပ်ဖွဲ့တွေကိုတော့အမေရိကန်ကထောက်လိုင်းနဲ့ထောက်ဖို့အကူအညီတွေအတိအက ပေးရနေတာဖြစ်ပါတယ်။ American Party နှစ်ခုကလွှတ်တော်ကိုယ်စားလှယ်တွေကတော့ယင်းနိုင်ငံကအခြေအနေတွေပေါ်စိတ်ပြည့်တဲ့သဘောထားတွေကိုပြောဆိုခဲ့ကြသလိုတူရကီနိုင်ငံက Sorry ကောင်စစ်ဝင်ရောမှာ Sorry သတင်းစာဆရာဂျမဲခါရှောက်ကြီးတပ်ဖြတ်ခံခဲ့ရမှုကိုသမ္မတ Trump ဆွေကထိထိရောက်ရောက်တုံ့ပြန်မှုမရှိတဲ့ပုံမှာလည်းမကြေမနက်ဖြစ်နေကြပါတယ်
။ Venezuela နိုင်ငံမှာရက်ဆက်တဲ့အာဏာရှင်အဆုံးသတ်သွားရေးကိုလိုလားတယ်လို့အိန္ဒိချင်းကိုလံဘီယာသမ္မတ Ivan Duque ကပြောကြားလိုက်ပါတယ်။ Venezuela သမ္မတ Nicolas Maduro အာဏာကနေဆင်းသွားအောင်လို့ဘယ်လိုလုပ်ကြမလဲဆိုတာကိုသမ္မတဒူကီနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အင်ပြူတော်မှဗုဒ္ဓဟူးနေ့ကတွေ့ဆုံဆွေးနွေးခဲ့တာပါ။ဆင်းရဲမွဲတေမှုနိုင်ငံရေးအကြမ်းဖက်မှုအခြေအနေမတည်ငြိမ်မှုတို့ကြောင့်ထွက်ပြေးခဲ့ကြတဲ့ Venezuela နှစ်တန်းလောက်ထဲကအများစုကိုကိုလံဘီယာနိုင်ငံကလက်ခံထားတာဖြစ်ပါတယ်။အမေရိကန်နဲ့ကိုလံဘီယာကြားဒီမိုကရေစီကိုတန်ဖိုးထားတဲ့သဘောထားတူညီကြသလို Venezuela ပြည်သူတွေဒုက္ခရအောင်လုပ်နေတဲ့အာဏာရှင်ပြုတ်ကြအောင်လို့အတူလက်တွဲလှုပ်သွားကြမယ်လို့ကိုလံဘီယာသမ္မတကသမ္မတထရမ့်နဲ့တွေ့ဆုံပွဲမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။လူသားချင်းစာနာတဲ့အနေနဲ့အများဆုံးအမေရိကန်ကပေးပို့ထားတဲ့အထောက်ပံ့တွေကိုကိုလံဘီယာနယ်စပ်ကနေနိုင်ငံထဲမဝင်နိုင်အောင်လို့ Venezuela သမ္မတမဒူရိုကတားဆီးထားတာဟာမကောင်းတဲ့လုပ်ရဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။အကူအညီတွေကိုလက်ခံလိုက်ရင်အမေရိကန်တို့ကျူးကျော်ဝင်ရောက်ဖို့လမ်းဖွင့်ပေးလိုက်တယ်လို့ဖြစ်မယ်လို့ဆိုပြီးတော့မဒူရိုကတော့ပြောနေပါတယ်ရှင်။
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် You American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မလေးရှားနိုင်ငံကိုရေချောင်းကသွားဖို့ကြိုးစားကြတဲ့ Ranger 43ယောက်ကိုတားဆီးနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောလိုက်ပါတယ်။ဒီထက်မှပါဝင်တဲ့အမျိုးသမီးတွေကတော့လူမောင်ကိုရီဖမ်းဆီးရခံရအောင်ပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။အသက်20ဝန်းကျင်အများစုပါဝင်တဲ့အမျိုးသမီး12ယောက်ကို Cox's Bazar မြို့ကအိတ်ငန်းတစ်ခုမှာဒီနေ့စောပိုင်းကရှာဖွေတွေ့ရှိခဲ့ပြီးသူတို့ကိုဖမ်းဆီးခဲ့သူတွေလို့ဆွဆွဲထားတဲ့လူမောင်ကို2ယောက်ကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ပြောခွင့်ရသူကိုကိုကာပီ AFP သတင်းကဖော်ပြထားတာပါ။ဒုက္ခသည်စခန်းတွေကအမျိုးသမီးတွေကိုလူမောင်ကိုရီကစီယုံတင်သွင်းပြီးမလေးရှားနိုင်ငံကိုပို့ပေးမယ်ဆိုတဲ့ကိစ္စနဲ့ခေါ်လာခဲ့ပေမဲ့ Cox's Bazar ဇာမျိုးကအင်တာဗျူးမှာထားခဲ့တဲ့အကြောင်းလဲအထူးရဲတပ်ဖွဲ့ပြောခွင့်ရမက်ရှ်ကာရော့ခ်မန်ကပြောဆိုလိုက်တာပါမနေ့နောက်ပိုင်းမှာတော့ကလည်းကုတူပလာဒုက္ခသည်စခန်းကနေမိုင်း90လောက်အကွာမှာရှိတဲ့မဲရှာခလီကျုံးပေါ်မှာရိုဂျာ30တယောက်ကိုရဲတပ်ဖွဲ့ကတွေ့ရှိခဲ့ပါတယ်မလေးရှားကိုသွားမဲ့ဆက်လေကိုစောင့်ဆိုင်းရင်းကမ်းခြေကတောထဲမှာပေါအောင်နေတဲ့အမျိုးသမီး14ဦးအမျိုးသား12ဦးနဲ့ကလေးချောက်ကိုတွေ့ရှိခဲ့တဲ့အကြောင်းကြောင့်လည်းပြည်နယ်ရဲမှုကိုကူကပြီးတရင်ကဖော်ပြပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လွန်ရွေးကင်းစကန်တွေကိုစီးနင်းတက်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလွန်ရွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရကနောက်ဆက်တွဲတိုင်းနယ်ချီရိုဂျာတွေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြပြီးဒုက္ခသည်စခန်းကခဲ့တဲ့အခြေအနေတွေကြောင့်အနေများတဲ့ရေလန်းကနေတခြားနိုင်ငံတွေကိုသွားဖို့ကြိုးစားတဲ့အပေါ်မှာစိုးရိမ်မခင်းတဲ့သဘောထားတွေလည်းထွက်ပေါ်နေကြတာပါမြန်မာဆွေကတော့ရိုဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားရင်လည်းမြန်မာနိုင်ငံကထွက်ပြေးသွားတဲ့သူတွေကိုပြန်လည်စစ်ဆေးပြီးလက်ခံသွားဖို့လည်းကတိပြုထားပါတယ်
စီးရီးယားနိုင်ငံအနာဂတ်ရေးနဲ့ပတ်သက်လို့ရုရှား၊အီရန်နဲ့တူရကီခေါင်းဆောင်တွေရုရှားနိုင်ငံဆိုချီမြို့မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။စီးရီးယားကိုဆေးလွှတ်ထားတဲ့တပ်တွေရုတ်သိမ်းမယ်လို့အမေရိကန်ကကြေညာခဲ့ပြီးတဲ့နောက်စီးရီးယားပဋိပက္ခနဲ့ပတ်သက်လို့အခုလိုပထမဆုံးဆွေးနွေးကြတာပါ။ဒီဆွေးနွေးပွဲအကြောင်းရုရှားအစိုးရကအသေးစိတ်ထုတ်ပေါ်ပြောခြင်းမရှိပေမဲ့အမေရိကန်တပ်တွေရုတ်သိမ်းတဲ့အတွက်မဟာဗျူဟာမှာဘလို့ကရက်တွေရှိလာနိုင်တယ်လဲစီးရီးယားမြောက်ပိုင်းနဲ့ပတ်သက်ပြီးရုရှားအစိုးရနဲ့တူရကီအစိုးရတို့ဘလို့နိုင်ငံရေးသဘောတူညီချက်တွေလုပ်ကြမလဲဆိုတဲ့ကိစ္စတွေကိုအဓိကဆွေးနွေးကြလိမ့်မယ်လို့လေလာသူတွေကပြောပါတယ်ဒီနေ့သုံးနိုင်ငံဆွေးနွေးပွဲမတိုင်ခင်ရုရှားကာကွယ်ရေးဝန်ကြီးကအန်ကာရာမြို့တော်ကိုမမျှော်လင့်ဘဲတွားရောက်ခဲ့ပြီးတော့တူရကီကာကွယ်ရေးဝန်ကြီးနဲ့ကိစ္စရပ်တချို့ကိုကြိုတင်ညှိနှိုင်းခဲ့ပါတယ်အထူးသဖြင့်တူရကီတောင်ပိုင်းနယ်စပ်နဲ့ထိဆက်နေတဲ့စီးရီးယားမြောက်ပိုင်းအနောက်မြောက်ဘက်ကအစ်လစ်နဲ့အကြောင်းကိုအဓိကဆွေးနွေးခဲ့တာပါအစ်လစ်နဲ့အပေါ်စီးရီးယားအစိုးရတပ်တွေထိုးစစ်မဆင်အောင်လို့စစ်မဲ့ဆုံးအဖြစ်သတ်မှတ်ရေးကိုရုရှားနဲ့တူရကီတို့စက်တင်ဘာလကသဘောတူခဲ့ပါတယ်ဒါပေမဲ့တူရကီအစိုးရကြောထောက်နောက်ခံပေးထားတဲ့လက်နက်ကင်သဘုံတွေလက်ကနေအယ်ကာအီဒါနဲ့ဆက်နွယ်နေတဲ့စစ်သွေးကြောအဖွဲ့တစ်ခုပြီးခဲ့တဲ့လကသိမ်းယူလိုက်တာကြောင့်ရုရှားနဲ့တူရကီတို့အစီအစဉ်ပြတ်ခဲ့ပါတယ်ရုရှားနဲ့အီရန်ဟာစီးရီးယားသမ္မတဘာရှာအယ်အာဆတ်နဲ့နီးကပ်တဲ့မဟာမိတ်တွေဖြစ်ပြီးတော့တူရကီကတော့စီးရီးယားအစိုးရတပ်တွေနဲ့တိုက်နေတဲ့သဘုံတွေကိုထောက်ခံတဲ့ဘက်ကဖြစ်ပါတယ်
အာဖဂန်က19နှစ်ကျစစ်ပွဲကိုနိုင်ငံရေးအရဆုံးသတ်နိုင်မဲ့နည်းလမ်းတွေရှာဖွေမဲ့အမေရိကန်နဲ့တာလီဘန်ရဲ့နောက်တစ်ချိန်ညီညွတ်ရေးဆွေးနွေးပွဲကိုတင်းလာနေကြပါကစ္စတန်မှာကျင်းပဖို့စီစဉ်ထားပါတယ်။အာဖဂန်သမ္မတရေးအမေရိကန်ထူးခိုးဆဲဆမ်မေခါလီဇန်နဲ့တာလီဘန်သမ္မတဘက်ကစစ်မြေညီညွတ်ရေးမှူးရှာမိုဟာမက်အဘတ်စတန်နစ်ဆိုင်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေကြားအစောပိုင်းညီညွတ်ရေးဆွေးနွေးပွဲတွေကိုတော့ပင်လယ်ဝေးနိုင်ငံတွေဖြစ်ကြတဲ့ကာတာနဲ့အာရဗ်စော်ဘက်များပြည်တော်စုတို့ကအင်ရှင်ဖြစ်နဲ့လက်ခံကျင်းပထားတာပါ
။အင်ဂါဂျိုမျက်နှာပြင်ပေါ်မှာ14နှစ်ကြာသွာလာစူးစမ်းခဲ့တဲ့ Opportunity အာကာသစူးစမ်းရေးရင်ငယ်လေးရဲ့လုပ်ငန်းတွေကိုအဆုံးသတ်လိုက်ပြီလို့ American အာကာသလေ့လာရေး Agency NASA ကကြေညာလိုက်ပါတယ်။အင်ဂါဂျိုပေါ်မှာသဲမုန်တိုင်းတန်ခံခဲ့ရပြီးတဲ့နောက်စူးစမ်းရေးရင်ငယ်နဲ့ကမ္ဘာမြေထိန်းချုပ်ရေးစခန်းတို့၈လလောက်အဆက်အသွယ်ပြတ်သားခဲ့တာပါ။ပြန်လည်ဆက်သွယ်နိုင်ဖို့သိပ္ပံပညာရှင်တွေကအကြိမ်800ကျော်စူးစမ်းခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ပုံထူးနေတော့ကတော့နောက်ဆုံးအကြိမ်စူးစမ်းခဲ့ပြီးတဲ့နောက်မှာသိပ္ပံပညာရှင်တွေကလက်လျှော့လိုက်တာဖြစ်ပါတယ်။ Opportunityဒီစူးစမ်းရေးရင်ငယ်လေးရဲ့လောက်ရတွေကိုကျေးဇူးတင်ကြောင်းပြောပြီးတော့စိတ်မကောင်းစွာနဲ့ပဲသူတို့ရဲ့လုပ်ငန်းတွေအဆုံးသတ်လိုက်ပြီလို့ NASA ကသိပ္ပံပညာဆိုင်ရာတာဝန်ရှိသူကကြေညာခဲ့ပါတယ်ရှင
်ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးခဲ့တာပါVOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲထိုင်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရခိုင်ပြည်နယ်မောင်တော်မြို့နယ်ဘင်္ဂလားနယ်စပ်အနီးအောင်တပြေကျေးရွာနေကြားဆောင်ရေကင်းစခန်းတစ်ခုကိုအမည်မသိအဖွဲ့ကမနေ့ညကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီတော်တွင်ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှလည်းစစ်ဖြစ်ပွားရာဒေသကကြေးရွာသား130လောက်ဟာစစ်ဘေးဒဏ်ကြောင့်ဘေးလွရာကိုပြောင်းရွှေ့လာကြတယ်လို့အကူအညီပေးတဲ့အဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။မောင်သောမြို့နယ်မြောက်ပိုင်းအောင်တပြေကြေးရွာနီးနေကြားဆောက်ရဲကင်းတစ်ခုကိုမနေ့ညနေပိုင်းကနေဒီကနေ့ဖေဖော်ဝါရီ24မနက်ပိုင်းအထိလက်နက်ကင်ဖွဲ့တစ်ဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဒီတိုက်ပွဲဖြစ်စဉ်အခြေအနေကိုတော့မောင်သောမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ကအခုလိုပြောပါတယ်
။စစ်ဘိုးရဲမင်းညစေနာရီကနေစားပြီးတော့ဖြစ်တာမနေ့၄နိုင်လောက်မှတိုက်ပွဲကပြီးသွားတယ်တဲ့။ဒေသခံလူကြီးဆိုကြတော့တိုက်ပွဲဖြစ်ပြီးနောက်ပိုင်းမှာသူတို့ရဲ့ရင်းမြစ်ရခင်မြာအိမကြားဆောင်တွေကိုနေကြည့်တဲ့အတင်းရတော့စားပြီးတော့ပြစ်လာတာအောင်တကြီးအဝင်ဝင်နာကကာကင်းပေါ့ညညကြမှာသွားပြီးကာကင်းနေနဲ့ဆောင်းတယ်အဲ့ဒီစခန်းကိုလာပြစ်တာလေအဲ့ဒီစခန်းကိုလာပြစ်တော့ဟိုကဘူမီမီရင်းကစခန်းကြီးလေလာပြီးဖြူရတာကြတာပေါ့တပည့်ရတော့၆နာရီ၇နာရီလောက်တပည့်ဖြစ်တာပေါ့
ဒီတိုက်ခိုက်တဲ့ဘက်ဟာဘယ်ဘက်ကဆိုပြီးအတိမပြုတ်နိုင်သေးပေမဲ့တိုက်ခိုက်တဲ့အင်အားနဲ့အချင်းချင်းမြင့်မှုပေါ်မူတည်ပြီးနေကြားဆောက်ရဲတွေဘက်ကတော့အေးအေးဖွဲ့လို့ယူဆထားကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှသွန်းကျော်ကပြောပါတယ်
မတော်ဝင်ကြနေရဲ့နေကြားကြောင်းဒီရာပုံစံချေရတော့အေးအေးလို့တော့ပြောတာပဲတဲ့သူတို့မျက်စိနဲ့တက်အမြင်ရတာတော့မဟုတ်ဘူးသူကနေကြားကြောင်းနေနဲ့ယူဆတာပေါ့ဒါပါလို့ဆိုတော့လက်နဲ့ဇန်ကတော်တော်များများခုခုခံခံနဲ့တိုက်ပွဲဖြစ်တယ်ဆိုတော့အဲ့ဒီပွဲဖြစ်နိုင်တယ်ဆိုတော့အာတုံးသက်ရဲ့ပုံစံလောက်ပါဒါပြပြကြကြမျက်စိနဲ့မြင်ရတာမဟုတ်ဘူး
တိုက်ပွဲဖြစ်တဲ့နတ်သလရွာဖြစ်တဲ့အောင်လီပြည်ရွာဟာမောင်သောမြို့နယ်55မိုင်ကွာဝေးသလိုနေဆက်မှတ်တိုင်51 50နားမှာတည်ရှိနေတယ်လို့ဦးလှထွန်းကျော်ကပြောပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြည်ညရေးဌာနကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့တယ်လို့တပ်မတော်သတင်းမှန်ပြည်ညရေးဘက်စွဲဖက်သွင်းမှုကိုဆက်သွယ်ရမှာတိုက်ပွဲဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောဆိုခဲ့ပါတယ်မောင်တော်ခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးရဲသူကတော့ဒီမနေ့မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအသေးပြုချက်ပေးခဲ့ပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး
ဖြစ်တဲ့ဆိုတော့အချမ်းဖက်မဲ့ကြတယ်တိကျကြဆိုကျွန်တော်တို့ပြောကတခြားကမမှန်ရ
ရခိုင်ပြည်နယ်ဆိုရဖွဲ့ဝင်လုံချုံရွေးနဲ့နေဆက်ရေးရဝန်ကြီးဘူမူကြီးဖုံးသိကိုဆက်သွယ်ခဲ့ရမှာတော့
ဩအဲ့ဒါဆိုရင်တော့ကျွန်တော်လည်းပြောလို့အဆင်ပြေပြီးဖုန်းနဲ့ပါတော့လေနော
်ဒီလိုဖြစ်တဲ့တိုက်ပွဲတွင်ရဲရရှိတူကြဆွန့်ခဲ့တယ်လို့ဒေတာတွင်သတင်းတွေမှာဖော်ပြထားပေမဲ့တိကျအတိမပြုတ်နိုင်သေးပါဘူးလက်ရှိမောင်သောမြို့နယ်အောင်ပြည်ကျေးရွာဘက်မှာတပ်မတော်ဘက်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်သွာလာခွေကိုလောလောဆယ်ပိတ်ထားတယ်လို့ဒေသခံတွေကပြောပါရယ်ပြီးခဲ့တဲ့ဇန်နဝါရီလ24ရက်နေ့မှာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မောင်သောမြို့နယ်တောင်ပြူလက်ဝဲမြောက်ဘက်မိုင်းတိုင်မှတ်ပြီးပြီး40တင်းနီးမှာရှိတဲ့မြန်မာနယ်ကြားဆောက်ရဲကင်းစခန်းတစ်ခုကိုလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခံရတယ်လို့ပြစ်ခတ်တဲ့ဘက်ဟာအာဇာဘက်ကဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုထားပါရယ်ရခိုင်ပြည်နယ်တွင်ဇန်နဝါရီလ4ရက်နေ့ကဘူတီတောင်နယ်စပ်နယ်ကြားဆောက်ရဲကင်းစခန်း၄ခုကိုရခိုင်တပ်မတော်ဘက်ကစီးနင်းတိုက်ခတ်ခဲ့ပြီးနောက်ပိုင်းမြမတပ်မတော်နဲ့အေအေတို့ကြားစီးရေးပဋိပက္ခပုံမှုပြင်းထန်လာနေတယ်လို့စစ်ဘေးဒုက္ခသည်တွေကလည်းပုံပြီးများပြားလာနေပါတယ်။အလားတူချင်းမြင့်နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲကြောင့်တိုက်ပွဲဖြစ်ပွားရဒေသကကြေးရွာသားတွေဒီကနေ့ထိတိမ်းရှောင်နေရဆဲပါ တမတော်နဲ့အေးအေးရခိုင်လက်နက်ခိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားရသည့်တပလဝမြို့နယ်ခမောင်းဝကျေးရွာဘက်ကရွာသား130ခန့်ဟာပလဝမြို့ကိုဒီကနေ့ရောက်ရှိလာပြီးအထက်မွန်တောင်ကျေးရွာမှာနေရာချထားပေးခဲ့တယ်လို့ပရဟိတလူငယ်ဖွဲ့တာဝန်ခံကိုတင်သုံးအောင်ကပြောပါတယ်
ကိုရောက်တာကဝက်စာရှောင်းကအိမ်ထောင်စုဖြစ်တုံးစုပြီးရင်ခမောင်းဝရွာနဲ့ပါရကုန်းရွာကကြာရင်အိမ်ထောင်စုက30နဲ့ခနိုင်စုစူးစုပေါ့အိမ်ထောင်စုကနာစီဟာကျွန်တော်တို့ဒီပလဲဝါအောက်ပိုင်းမွန်ထောက်ရွာမှာကိုကျွန်တော်ယာယီအိမ်မှာချထားပေးထားတယ်လူဦးရေက130လောက်ရှိနေတော့တိုက်ပွဲတွေအခုနောက်ပိုင်းတော့မဖြစ်ဘူးဖြည့်ပင်မဲ့လည်းအိမ်မှာစာဝန်ရေးကဆန်စီဝေရတာတအားဖြစ်ဖြစ်ဖြစ်တဲ့အိမ်မှာတောင်ရလေးလုံးလုံးမရဘူးမိမိဒေတာကမအေးချင်တဲ့အတွက်တမနေရေးတဲ့အတွက်ဆင်းပြေလာကြတာ
ဒီစစ်ဆောင်တွေအတွက်ပလဝမြို့နယ်ရခိုင်လူငယ်ဖွဲ့နဲ့တင်သွုံးအောင်ပရဟိတလူငယ်ဖွဲ့ပူးပေါင်းပြီးကူညီထောက်ပံ့ဖို့ရည်စီစဉ်နေစေလို့သူကဆိုပါတယ်ဇန်နဝါရီလဇန်နုံးကပလဝမြို့နယ်ခမောင်းဝနဲ့ကင်းသလင်းကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲပြီးဒေသခံရွာသား200ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသိမ်းရှောင်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒုက္ခသည်တွေကိုလက်သက်မခံတာကြောင့်အခုကဘင်္ဂလားမြန်မာနယ်စပ်မှာတောင်တင်းနေစေလည်းဖြစ်ပါတယ်မြန်မာသမ္မတနဲ့ရခိုင်လက်နက်ကန်ဖွဲ့အေအေတို့ကြားတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ငမ်းမြို့နယ်နဲ့ချင်းမြို့နယ်ပလဝါမြို့နယ်တွင်စစ်ရှောင်းဥယျ 9,000 ကျော်တိုးပွားလာတယ်လို့သူတို့ရဲ့စောက်ဝတ်နေထိုင်ရေးအခက်အခဲရှိနေတယ်လို့လည်းလူမှုကူညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ
နိုင်ငံရင်သတင်းပေးပို့ထားတာပါရှင်အခုတစ်ဆက်တည်းမှာပဲရှမ်းပြည်နယ်ဘက်မှာလည်း RCSS SSC တပ်စခန်းတွေအတိုက်ခိုက်ခံရတဲ့သတင်းလွှာကိုနှာစင်ရပါမယ်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းရဲ့ထိုင်းမြန်မာနယ်စပ်အခြေစိုက်တပ်စခန်းနဲ့ဌာနချုပ်ဘက်ကိုဒီလ23ရက်နေ့ညနေပိုင်းကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာတွေရှိခဲ့ပြီးရှမ်းတပ်ဖွဲ့ကတော့တပ်မတော်ကပစ်ခတ်တယ်လို့ဆွဆွဲပြောဆိုထားပါတယ်။ဒီပေါ်တပ်မတော်ဘက်ကဘယ်လိုတုံ့ပြန်ထားပါသလဲ။ရှမ်းပြည်နယ်ဘက်နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဒီလ23ရက်နေ့မွန်လွယ်ပိုင်းကအစိုးရရဲ့အမျိုးသားပြည်လည်တင့်ပြည့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့အပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ RCSS SSA တောင်ပိုင်းအပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေဟာငြိမ်းချမ်းရေးအတွက်နေပြည်တော်မှာဆွေးနွေးခဲ့တဲ့နောက်ရှမ်းတပ်ဖွဲ့ရဲ့တပ်စခန်းတွေပြစ်ခတ်တဲ့တဲ့တင်ထွက်ပေါ်လာတာဖြစ်ပါတယ်ဒီလိုပြစ်ခတ်ခံရတဲ့တရင်ကိုတောင်ကြီးမြို့က RCSS SSA တောင်ပိုင်းဆက်ဆက်ရေးယုံတာဝန်ခံဘုံမူကြီးဆိုင်ဦးကအခုလိုပြောပါတယ်
။ဟုတ်ကဲ့မနေ့ကညနေပိုင်းကပြစ်တယ်လို့တော့သိရတယ်ကလိုင်းလမ်းလေးကျွန်တော်တို့မှမဆက်တက်စကန်တခုပေါ့နောက်ရကျွန်တော်တို့ဒီဌာနချုပ်ကိုလည်းကလုံးနှလုံးလောက်ပြစ်တယ်လို့ပြောတယ်။ဘယ်လမ်းမှာ၄၅လုံးလောက်ပြစ်တယ်
ဘုံမူကြီးဆိုင်ဦးကအခြေအနေကိုသေးစိတ်ပြောဆိုတာမရှိပဲဌာနချုပ်ကပြောခွင့်ရသူတွေကိုမေးမြန်းဖို့ပြောပါတယ်ဌာနချုပ်ကပြောခွင့်ရသူတွေကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရပါဘူး RCSS SSA တောင်ပိုင်းရဲ့ Thai Freedom Internet စာမျက်နှာမှာတော့23ရက်နေ့မွန်းလွဲ2နာရီလောက်ကလွိုက်တန်လန်ဌာနချုပ်အနီးကလုံခြုံရေးတပ်စခန်းကိုမိုင်းပန်အခြေစိုက်တပ်မတော်တပ်ရင်းကလက်နက်ကြီးနဲ့3ချိန်ပစ်ခတ်ခဲ့ကြောင်းညနေ6နာရီမှာမိုင်းတုံမြို့နယ်ကလွယ်လန်းတပ်စခန်းကိုတမ်ဘရော့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်တမ်ဘရော့သတင်းပန်ပြန်ကြားရေးကော်မတီကဖေဖော်ဝါရီလ12ရက်နေ့ကတရင်မိုးနှစ်ဦးစီးနှင်းလိုက်ပါလာတဲ့ကားကို RCSS SSA AR 50လောက်ကတားဆီးပြီးရင်ပေါ်ပါတဲ့အသုံးဆောင်တွေကိုသိမ်းယူသွားခဲ့ကြောင်းဒီပစ္စည်းတွေကိုပြန်လည်မပေးအပ်ရင်ပြင်းပြင်းထန်ထန်အရေးယူသွားမှာဖြစ်ကြောင်း23ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်။တမ်ဘရော့ပြည်သူ့ဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးညွှန်ကြားရေးမှူးချုပ်ဒုညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့တမ်ဘရော့ကရှမ်းတပ်စခန်းတွေကိုပြစ်ခတ်တာမရှိကြောင်းပြောပါတယ်
။ကျွန်တော်6နာရီမှာကျွန်တော်သတင်းထုတ်လိုက်တယ်။သတင်းထုတ်လိုက်ပြီးသတိပေးလိုက်တယ်။သတိပေးလိုက်တော့ကြာကြာည9နာရီခွဲမှာပစ္စည်းတွေအကုန်လုံးတော့ပြန်ရပြီ။အဲဒီတဲမှာတော့ကျွန်တော်တို့ကပေါ်မော်ပြီးအမြောက်တွေပုံမှန်လေ့ကျင့်တဲ့ဟာလေးတွေတော့ရှိတယ်ပုံမှန်လေ့ကျင့်တာသူတို့သက်ခန်းနေမသိပါဘူးကျွန်တော်စင်တာအတန်ကြားတာပဲဖြစ်ပါလိမ့်မယ်အတန်ကြားတော့ဆိုတာသူကလာစဉ်လေ့ကျင့်တာတော့ပတ်စဉ်လေ့ကျင့်တာတော့ရှိတယ်ဒီပါဒီနေ့လေ့ကျင့်တာတွေရှိတယ်ကျွန်တော်တင်တာတော့အတန်ကြားတာပဲဖြစ်နိုင်ပါတယ်အဲ့မှာပုံမှန်လေ့ကျင့်တဲ့ဟာလေးတွေရှိတယ်အဲ့ဒါကြောင့်မလို့
RCSS SSA တောင်ပိုင်းဌာနချုပ်ကတမှုတူးကိုဆက်သွယ်မေးမြန်းရမှာတော့ဒီနေ့မှာထပ်မံပြစ်ခတ်တာမရှိကြောင်းနဲ့23ရက်နေ့ကပြစ်ခတ်တာနဲ့ပတ်သက်လို့လေနေပြည်တော်မှာရောက်ရှိနေတဲ့သူတို့ကိုယ်စားလှယ်ကတမ်ဘရော့ဘက်ကတာဝန်ရှိသူတွေနဲ့ဆွေးနွေးထားကြောင်းတမ်ဘရော့ဘက်ကတော့ဒီလိုပြစ်ခတ်ဖို့အမိန်ပေးထားတာမရှိကြောင်းတုံ့ပြန်တယ်လို့ပြောပါတယ်ရာရှိရေစီကပစ္စည်းသိမ်းယူတာနဲ့ပတ်သက်လို့ထုတ်ပြန်တဲ့ကြေညာချက်မှာတမ်ဘရော့ဘက်က RCSSSSA ဟာ NCA အပြည့်အစုံချုပ်ကိုချိုးဖောက်တာတွေရှိလို့အကြိမ်ကြိမ်သတိပေးခဲ့ရကြောင်းဖော်ပြထားတယ်လို့သူတို့တပ်စခန်းတွေလက်နက်ကြီးနဲ့ပစ်ခတ်တယ်ဆိုတဲ့သတင်းမှလည်းရှမ်းတပ်ဖွဲ့ကတမ်ဘရော်ဟာ NCA စာချုပ်ပါအချက်တွေပြင်အပြစ်ခတ်ရက်စေးဆိုင်ရာစီးမြင့်တွေကိုချိုးဖောက်ကြောင်းအပြန်အလှန်ဆွဆွဲတာတွေရှိနေပါတယ်RCSSSSA တောင်ပိုင်းဟာပြီးခဲ့တဲ့နှစ်အောက်တိုဘာလထိပ်သီးဆွေးနွေးပွဲပြီးတဲ့နောက်မှာငင်းချင်းလုပ်ငန်းစဉ်တွေမှာပါဝင်ဖို့ယာယီရက်ဆိုင်ထားတဲ့အဖွဲ့ဖြစ်ပါတယ်မကြခင်ကာလမှာတော့အစိုးရရဲ့ငင်းချင်းကိုယ်စားလှယ်တွေနဲ့ RCSS ကိုယ်စားလှယ်တွေဟာအလွတ်သဘောတွေးဆုံပြီးနှစ်ဖက်အကြားမကြေလည်တဲ့အချက်တွေကိုဆွေးနွေးဖို့ရှိနေပါတယ်RCSSSSA တောင်ပိုင်းအဖွဲ့ဟာအစိုးရနဲ့ညှိနှိုင်းတာတွေရှိနေတဲ့တစ်ချိန်တည်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောနမ်တူမြို့နယ်တွေမှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းပလောင်ပြည်နယ်လွမြောက်ရေးတပ်ဦး PSLF TNLA တို့နဲ့ဒီရပိုင်းတွေအတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်ဒီတိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့ဒေသခံပြည်သူတွေဟာနေရက်စွန့်ခွာတိမ်းရှောင်နေရပါတယ်
ရရှိများရှင်အခြေခံဥပဒေရေးရာကျွမ်းကျင်သူဖြစ်ထင်ရှားတဲ့ရှေ့နေကြီးဦးကိုနီတက်ဖြတ်ခံရမှုအတွက်တောက်ကြနေမှာအပြည့်အစုံချက်ချမှာဖြစ်ပါတယ်။နှစ်နှစ်လောက်ကြာနာစစ်ဆေးခဲ့တဲ့တရားခွင်ကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ဟာဦးကိုနီအတွက်တရားမျှတမှုစောင့်ကျင်းပေးနိုင်ခဲ့ပါလား။တသက်နဲ့တကူမကြားဘူးတဲ့တရားရုံးအမိန့်တွေကြားနေရတဲ့ဆိုပြီးသမရကိုယ်တိုင်ဝေဖန်ခဲ့ဘူးတလို့တရားစင်ရေးစနစ်နဲ့ဥပဒေအထက်ဩဇာရှိသူတွေရှိနေတုံးမယ်လို့လည်းမကြာခဏဝေဖန်ခံနေရတဲ့မြန်မာနိုင်ငံရဲ့တရားစင်ရေးမှာနမူနာကောင်းတစ်ခုဖြစ်ခဲ့ပါရဲ့လားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဗီအိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့အချိန်မီဆက်သွယ်ကြပါအောင်လို့တိုက်တွန်းရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ Venezuela နိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်ပြည်သူလူထုအကြက်အဲတွေနဲ့ရင်ဆိုင်နေရတဲ့အတွက်လူလူချင်းစာနာထောက်ထားမှုအကူအညီတွေတိုးပြီးပေးဖို့လိုအပ်တယ်လို့သမ္မတထရမ့်အစိုးရတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့ကကွန်ဂရက်လွှတ်တော်ကြားနာပွဲမှာထွက်ဆိုလိုက်ပါတယ်။ Venezuela နိုင်ငံဆိုင်ရာ American အထူးကိုယ်စားလှယ် Elio Abrams က American လွှတ်တော်ကြားနာပွဲမှာပထမဆုံးအကြိမ်ထွက်ဆိုရမှာ Venezuela နိုင်ငံအကြက်အဲကိုကင်တွယ်ဖို့အတွက်တောင်ပေါင်းစုံကစဉ်းစားနိုင်ဖို့တကားဖွင့်ထားတယ်လို့ဆိုပါတယ်။ VOE ရဲ့လွှတ်တော်သတင်းတောက် Catherine Gibson သတင်းပေးပို့တာကို Talking Sewing ကပြောပြပေးပါရှင်
။ကောင်းပါပြီရှင်။လူမှုစည်းဝါးအကျပ်တဲတွေကြောင့် Venezuela ဒုက္ခသည်တုံ့သန်ဟာနိုင်ငံကနေထွက်ခွာခဲ့ကြပြီးဖြစ်ပါတယ်။သမ္မတ Nicolas Maduro ကနှုတ်ထွက်ပေးဖို့ညှင်းဆန်နေစေဖြစ်ပြီးအကူအညီအပူတပြင်းလိုအပ်နေတဲ့နိုင်ငံတွင်းကလူထုအတွက် American ကပေးပို့တဲ့စားနပ်ရိက္ခာတွေကိုလည်းသူ့စစ်တပ်ကိုအသုံးချပြီးပိတ်ဆို့နေတယ်လို့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Steve Olive ကလွှတ်တော်ကြားနာပွဲမှာထွက်ဆိုသွားပါတယ်
။ We do hope that through the diplomatic efforts we're making,
ကျပြရာကြီးသမရဂွိုက်ဒိုနဲ့သူ့အစိုးရအဖွဲ့ရဲ့ပြည်တွင်းမှာစ조사နေတာတွေနဲ့တန်တမာရေးကြိုးပမ်းမှုတွေကတဆင့်အပြောင်းအလဲတွေကိုမကြခင်တွေ့ရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေပါတယ
်။ဗင်နီဇွဲလားမျိုးသားလွတ်တော်ဥက္ကဋ္ဌဟွမ်ဂွာယီဒိုကိုနိုင်ငံရဲ့ကြပြရာကြီးသမရအဖြစ်အမေရိကန်နဲ့တခြားနိုင်ငံ50ကအတိအမှတ်ပြုထားပြီးဖြစ်ပါတယ်။သမရမဒူရိုဒုတိယသမရတက်တန်းအတွက်ဇန်နဝါရီလတုန်းကစံသစ္စာကျင်းစုပြီးမှမနစ်ကသမရရွေးကောက်ပွဲမှာသူ့မဲခိုးမဲလိန်နာတွေလုခဲ့တယ်လို့အများကရှုမြင်ကြပြီးသူ့ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်။ဗင်နီဇွဲလားယာယီသမ္မတဂွာယီဒိုအစိုးရကိုပထမဆုံးထောက်ခံသူတွေထဲမှာသမ္မတထရမ့်လည်းပါဝင်ပါတယ
်။ We stand with the Venezuelan people in their noble quest for freedom.
လူမျိုးမှုအတွက်တောင်းဆိုနေကြတဲ့ဗင်နီဇွဲလားပြည်သူတွေနဲ့အတူကျွန်တော်တို့ရက်တည်နေပါတယ်။တောင်အမေရိကတိုက်မှာအချမ်းသာဆုံးနိုင်ငံအဆင့်ကနေမျောလင်းချက်ကင်းမဲ့နေတဲ့ဆင်းရဲတွေနတ်အောင်ဆိုရှယ်လစ်မူဝါဒတွေအသုံးချခဲ့တဲ့ရက်ဆက်တဲ့မာဒူရိုအစိုးရကိုကျွန်တော်တို့ပြစ်တင်ရှုံချပါတယ်။
အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်အဲလီယက်အင်ဂယ်ကတော့သမ္မတထရမ့်အစိုးရရဲ့လူဝင်မှုကြီးကြပ်ရေးတင်းကျပ်တဲ့မူဝါဒတွေကြောင့်နိုင်ငံကထွက်ပြေးနေရတဲ့ဗင်နီဇွဲလားဒုက္ခသည်တွေပိုပြီးနစ်နာစေတယ်လို့အခုလိုပြောပါဗျ
This has become Latin America's biggest migration crisis in recent history, and I fear the United States may make things worse.
ဒီပြဿနာဟာလက်တင်အမေရိကန်နိုင်ငံတွေရဲ့ခေတ်သစ်သမိုင်းမှာအကြီးမားဆုံးအကျက်တည်းဖြစ်ပါတယ်။ဒီအကျက်တည်းကိုအမေရိကန်ကပိုဆူအောင်လုပ်နေတယ်လို့ဖြစ်မှာကိုကျွန်တော်စိုးရိမ်ပါတယ်။ဒါပေမဲ့ဒီနှစ်ပိုင်းတွေအတွက်မှာအမေရိကန်နိုင်ငံတွင်းကိုဝင်လာတဲ့လူဦးရေမကြုံစဘူးနည်းလာတာတွေ့ရပါတယ်။အင်မီဒေါ်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကြောင့်ထွက်ပြေးလာကြတဲ့ Venezuela ဒုက္ခသည်တွေဌာနေပြန်ပို့ခံရတာကတော့စိုးလွန်ပါတယ်ဗျာ။ဒုက္ခရောက်နေသူတွေကိုမီးလောင်တိုက်ထဲထွန့်ပို့သလိုဖြစ်နေတာပေါ့ဗျာ
။ Venezuela ဒုက္ခတွေအစစ်အမှန်ဖြစ်ကြောင်းတက်တည်ခိုင်လုံရင်အမေရိကန်မှာခိုလုံခွင့်ပေးဖို့ကြိုးစားမှဖြစ်တယ်လို့အမေရိကန်ရဲ့မာဒူရိုအစိုးရအပေါ်စီးပွားရေးပိတ်ဆို့အရေးယူတာကလည်းအကျိုးသက်ရောက်မှုရှိပါတယ်လို့ Venezuela နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Elliot Abrams ကပြောပါတယ်
။ We have exponentially increased the cost of doing business.
Venezuela ဆိုရနဲ့ဒီရွှေထုတ်လုပ်နေတဲ့လုပ်ငန်းတွေဗန်နိုင်ကန်နာနဲ့နောက်ရင်းနှံလုပ်ငန်းစရီအတွက်ကြာတဲ့နဲ့အဖိုးခါတွေကိုကျွန်တော်တို့ထပ်ဆင့်တိုးမြင့်လိုက်ပါပြီ။အခုလိုကုန်ကြစည်တွေအဆမတန်တိုးအောင်အကြီးကျယ်ဖန်တီးပြီးတော့မာဒူရိုနဲ့သူ့ရဲ့အပေါင်းအပါတခိုးခိုင်းတွေကိုစီးပွားရေးအရဖိအားပေးနေပါတယ
်။သမ္မတထရမ့်အစိုးရကဗင်နီဇွဲလားနိုင်ငံကိုစီးရေးအရဆက်ဖက်မဲ့အစီအစဉ်ကိုမစင်စားဘူးလို့ပြောဆိုဖို့ညှင်းဆိုနေတဲ့အတွက်အောက်လွှတ်တော်ဒီမိုကရက်အမတ်ဘီလ်ကီတင်ကမစ္စတာအေဘရမ်စ်ကိုအခုလိုဝေဖန်လိုက်ပါတယ်။
I think it plays right into the hands of the dictator that's our adversary.
See, yeah, so famous so yin aku chanarou ye yan nu phit de anashin ajai tu lat the chaeyaw twa de gaza kwet lo phit twa lay me lo chanarou yu sa ba de. Chanarou lou nei ne swan yin ne pawin patat mu Venezuela pi tu re ko ran yoe kan mu re ko de ge ko tee tin aw lo de lo phit lay me lo yu sa mi ba de.
Venezuela နိုင်ငံဆိုင်ရာ American Two Coast လေ Elliot Abrams ကတော့စီးရီးအရာရည်ယူမဲ့နီလန်းကိုပယ်ချဖို့အင်တင်တင်ဖြစ်နေပေမဲ့လို့လေစီးအင်အားတုံးမယ်မတုံးဘူးဆိုတာ American ပြည်ထောင်စုပေါ်မှာမူတည်တာမဟုတ်ဘူးလို့ထောက်ပြပါဗျ။သမ္မတမဒူရိုကနိုင်ငံရဲ့နေရာတော်များများကိုထိန်းချုပ်ထားဆဲဖြစ်တာမို့အပြေရှာဖို့ကတော့သိပ်မလွယ်သေးတဲ့အနေအထားမှာရှိနေသေးပဲဖြစ်ပါတယ်ရှင်
။ဒေါက်ခင်ဆွေးင်းပြောပြခဲ့တာပါရှင်။ဒီကနေ့ညနေပိုင်းတွင်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ည9နာရီမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့အပတ်စဉ်တင်ဆက်နေကြကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
။အမေရိကန်ပြည်သူ့မှာဆူရလုပ်ငန်းတွေနောက်တစ်ချိန်ထပ်မံရပ်ဆိုင်ရမယ့်အခြေအနေကိုရှောင်ရှားနိုင်မှုအဆိုအသုံးစီဥပဒေချမ်းတစ်ခုကိုဒီကနေ့လွှတ်တော်မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဥပဒေချမ်းထဲမှာတော့အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာအတားအဆီးကာယံမှုနဲ့လုံခြုံရေးတိုးမြှင့်မှုအသုံးစီတွေကိုထည့်သွင်းထားတာပါ။ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကသမ္မတဒိုနယ်ထရန့်ကိုပြစ်တင်ပြောဆိုလိုက်တယ်လို့ယင်းမနေ့ကမှတက်ခတ်နေတဲ့ဆော်ရီဦးဆောင်တဲ့ညွန်မောင်းဖွဲ့ကိုစီးရီးကူညီဖြတ်တတ်ဖို့မဲခွဲဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ148မဲကန့်ကွက်မဲ189မဲနဲ့မဲခွဲဆုံးဖြတ်ခဲ့တဲ့အောက်လွှတ်တော်မှာဆက်စုနှစ်တွေအတွင်းပထမဆုံးအကြိမ်ဖြစ်ဆေးရနာဥပဒေကိုအသုံးပြုခဲ့တာပါ။ဗင်နီဇွဲလားနိုင်ငံမှာရက်စတဲ့အာနာရှင်စနစ်အဆုံးသက်ရေးကိုလူလာတဲ့အကြောင်းအင်းနီးချင်းကိုလံဘီယာနိုင်ငံကသမ္မတကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအာနာကစင်တော့ဘယ်လိုလုပ်နိုင်မလဲဆိုတာကိုလည်းကိုလံဘီယာသမ္မတကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အင်ပီရိုမှာပေါ်တူနီကတွေ့ဆုံစဉ်မှာဆွေးနွေးခဲ့ပါတယ်။မလေးရှားနိုင်ငံကိုရေချောင်းကတောက်ဖို့ကြိုးစားကြတဲ့ရိုဂျာ43ယောက်ကိုတားဆီးနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အာနာဘန်နီကပြောဆိုလိုက်ပါတယ်။ဒီထဲမှာပါတဲ့အမျိုးသမီးတွေကတော့လူမောင်ကိုရီကဖက်စီရခံရတဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းဆိုပါတယ်အသက်20ဝန်းကျင်အများစုပါဝင်တဲ့အမျိုးသမီး7ယောက်ကို Cox ပစားမျိုးကအင်ငန်းတစ်ခုမှာဒီနေ့စောပိုင်းရှာဖွေတွေ့ရှိခဲ့ပြီးသူတို့ကိုဖက်စီခဲ့သူတွေလို့ဆွဆွဲထားတဲ့လူမောင်ကို2ယောက်ကိုလည်းဖက်စီခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ပြောခွင့်ရကိုကိုးကားပြီး AFP သတင်းကဖော်ပြခဲ့တာပါမနေ့နောက်ပိုင်းမှာတော့လည်းကုတုပလောင်ဒုက္ခသည်စခန်းကနေမိုင်90လောက်အကွာမှာရှိတဲ့ကျွန်းပေါ်မှာရိုဂျာ30ယောက်ကိုရဲတပ်ဖွဲ့ကတွေ့ရှိခဲ့ပါတယ်
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုးဂိလ်ဖြစ်ပါတယ်ရှင်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA နိုင်စင် TV အစီအစဉ်ကိုကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington,